ကဲပြီးပြီဆိုရင်စာမျက်နှာ၄တင်စတော့လာဝီတိကန်ဆိုရဲခေါင်းစဉ်ကြီးကိုဝိုင်းထားပေးပါဒါခေါင်းစဉ်ကြီးဖြစ်ပါတယ်စာမျက်နှာ19မှာမနောရွာရာဝီတိကန်တွေ့လားရှင်အဲ့ဒီခေါင်းစဉ်ကြီးနှစ်ခုကိုဝိုင်းထားပေးပါတင်စတော့လာဝီတိကန်ဝိုင်းတယ်လို့မနောရွာရာဝီတိကန်ကိုလည်းဝိုင်းထားအယောင်နေနဲ့ကိုတားတဲ့အယောင်တွေစင်တူဖြစ်နေရမယ်နော်ခေါင်းစဉ် main ခေါင်းစဉ် heading ကြီးနှစ်ခုပဲပင်စတော်ရာဝီထိကံရဲ့မနောတော်ရာဝီထိကံအခုကျမတို့ပင်စတော်ရာဝီထိကံကိုပြန်ကြည့်မယ်ပင်စတော်ရာဝီထိကံမှာစာမျက်နှာ၄စာမျက်နှာ၄ပင်စတော်ရာဝီထိကံမှာနံပါတ်၁တွေ့မယ်ခေါင်းစဉ်ကစိတ်သက်စိတ်သက်ဆိုတာလေးကိုအယောင်လေးချက်ထားเนาะအဲ့ဒါဒီ2005မှာမေးထားတယ်ခုနကဝီထိဆိုတာလေးလည်းအယောင်ချက်ဝိတ္တပုဒ်ဆိုတာလည်းအယောင်ချက်ဒါချက်ရမယ်အပိုင်းလေးတွေပဲเนาะဝိတ္တဆိုတာလေးချက်ရမယ်ဝိတ္တပုဒ်ချက်ရမယ်ရှင်းတယ်เนาะအဲ့တော့အစီအပိုင်းတင်ခဲ့သမျှလေးမှာကြည့်ရမှာကဝီထိတစ်ခုပဲရှိသေးတယ်ဝိတ္တပုဒ်ထိတစ်ခုရှိတယ်အခုကြည့်ရမှာစိတ်သက်စိတ်သက်ကြည့်ရမယ်ကဲစိတ်သက်ဆိုပြီးတော့စာမျက်နှာ9မှာစာမျက်နှာ9ရဲ့ဒုတိယပိုင်းမှာခေါင်းစဉ်လေးတွေ့မယ်ရုပ်သက်စာကြည့်ရမယ်စတားလိုက်တာအဲ့ဒီခေါင်းစဉ်တစ်ခုအဲ့ဒါ main ခေါင်းစဉ်ဖြစ်တဲ့ကြောင့်အယောင်ချေထားပါဒါဆိုရင်ပင်စတော်တော်ဝီထိကမ်းမှာစိတ်သက်ရုပ်သက်တွေကြည့်ရလိမ့်မယ်အသက်ပိုင်းကဏ္ဍဒါကြောင့်စိတ်သက်နဲ့ပတ်သက်တာ2005မှာမေးထားတယ်စိတ်သက်နဲ့ပတ်သက်တာ2005မှာမေးထားတယ်။ကဲဖတ်ရအောင်စိတ်သက်စွာဘာလဲ။စိတ်တစ်ခုတစ်ခုဤအဲ့တော့လိုင်းသားရမှာဥပတိပင်တို့ဤအစွမ်းဖြင့်ခဏငယ်၃ခုတို့ဤအပေါင်းဒါဆိုရင်စိတ်သက်ဆိုတာဘာလဲလို့ပြောရင်ဥပတ္တိပင်တို့ရဲ့အစွမ်းနဲ့ခဏငယ်၃ခုအပေါင်းတည်စိတ်သက်တစ်ခုပါပဲ။ဒါဆိုလို့ရှိရင်ဥပတ္တိပင်တို့ရဲ့အစွမ်းဆိုဥပတ္တိပင်ဆိုတာဘာလဲ။စိတ်တစ်ခုတစ်ခုရဲ့ဖြစ်ရာဒီရာပြက်ရာပေါ့ဟုတ်လား။စိတ်တစ်ခုရဲ့ဖြစ်ရာဒီရာပြက်ရာကိုပါဠိလိုဥပတ္တိပင်အစွမ်းနဲ့ဆိုဖြစ်ရင်ဥပတ်ခဏငယ်ဘယ်နဲ့ချက်တစ်ချက်တည်နေရင်ခန္တီခဏငယ်တစ်ချက်ပြက်သွားရင်ဘင်းခဏငယ်တစ်ချက်ဒါကြောင့်စိတ်သက်ဆိုတာဥပတ်ခဏငယ်ဘယ်နဲ့ချက်စိတ်သက်ဒီဥပတ်ခဏငယ်ဘယ်နဲ့ချက်တစ်ချက်ပဲခီးတစ်ချက်ဘီဒါဆိုရင်စိတ်ဖြစ်တာခဏငယ်ဘယ်နဲ့ချက်စိတ်ဖြစ်တာဖြစ်တာစိတ်ဖြစ်တာခဏငယ်ဘယ်တော့လဲတစ်ချက်စိတ်တည်တာပြက်တာဒါဆိုရင်စိတ်သက်တစ်ခုစွာဖြစ်တည်ပြက်သုံးခုမှမှလားစိတ်တစ်ခုဖြစ်တာကနေချုပ်သွားတဲ့အချိန်အထိဖြစ်တည်ပြက်ခဏငယ်သုံးချက်ပေါင်းကိုမှစိတ်သက်တစ်ခုစိတ်သက်တစ်ခုစိတ်တက်ခဏတစ်ခုဒါကြောင့်စိတ်တစ်ခုရဲ့အသက်ကိုပြောပါဆိုရင်ဖြစ်တာကနေချုပ်တဲ့အချိန်ကြီးတွေ့လားတွေ့လားတွေ့ရလားစိတ်တစ်ခုရဲ့တက်တန်းကိုတွေ့ရင်ဖြစ်တာကနေလူတယောက်ရဲ့တက်တန်းကိုတွေ့ရင်လူတယောက်စမွေးတဲ့အချိန်ကနေတည်တဲ့အချိန်ထိတက်တန်းကိုတွက်မသွားဘူးလားဟုတ်လားအသက်တရားနေသွားတယ်ဆိုတော့လူကိုတွက်ရင်စမွေးတဲ့အချိန်ကနေတည်တာတရားမှသိရင်အသက်ဘယ်လောက်ရှည်သွားလဲ58မှာတည်မယ်ဆိုရင်မွေးတာကနေမွေးတဲ့အချိန်ကနေတည်တဲ့အချိန်ထိ58နှစ်မှာတည်လို့ပေါ့ဒါဆိုစိတ်တစ်ခုရဲ့တက်တန်းကဖြစ်တာကနေပြက်တဲ့အချိန်ထိကိုတွက်တာပေါ့စိတ်တစ်ခုရဲ့ဖြစ်ရာခဏသည်ဥပခဏငယ်တစ်ချက်စိတ်တစ်ခုရဲ့တည်တာသည်ခြိခဏငယ်တစ်ချက်စိတ်တစ်ခုရဲ့ပြက်တာသည်ဘင်းတငယ်ဒါကြောင့်စိတ်တစ်ခုရဲ့တက်တန်းကိုပြောရင်ဖြစ်တည်ပြက်ဆိုတဲ့ဥပတိပင်အစွမ်းနဲ့ခဏငယ်ဘယ်နဲ့ချက်အပေါင်းအဲ့ဒီအပေါင်းလေးကိုကြံရင်းဖြစ်မှာဆိုလို့နောက်စိတ်တစ်ခုရဲ့တက်တန်းသည်ဖြစ်တာ၃ချက်မဟုတ်ဘူးနော်တည်၃ချက်မဟုတ်ဘူးနော်ဘင်း၃ချက်မဟုတ်ဘူးနော်ဖြစ်တည်ပြက်အစွမ်းနဲ့နော်ဥပတ်ခဏငယ်ဥပတ်တိပင်တို့ရဲ့အစွမ်းဖြင့်ခဏငယ်၃ချက်ရဲ့အပောင်းစိတ်တက်ခဏတစ်ခုခဏစိတ်သက်တစ်ခုရှင်းရလားဒါကြောင့်ခုနဖြေတယ်လို့ဖြစ်တာဘလောက်လဲဆို၃ချက်လို့မဖြေမိစေနဲ့စိတ်တစ်ခုရဲ့တက်တန်းကိုပြောပါဆိုရင်ဖြည့်ရာဒီရာပြည့်ရာဆိုသောဥပတ်တိပင်အစွမ်းဖြင့်ခဏငယ်၃ခုအပောင်းဒါကြောင့်ဒီကကြောရဲ့စာအဓိပ္ပာယ်နားလဲအဲ့စာလုံးကြီးအကုန်ထွက်လာဒါဆိုအစအဆုံးဆိုမယ်စိတ်သက်ဆိုတာပါလေစိတ်တစ်ခုတစ်ခုဤ
သီလာ
ဒါကိုပဲစိတ်သက်တစ်ခုမီအဲ့တော့ဥပတ်ဆိုတဲ့စကားလုံးလေးထီဆိုတဲ့စကားလုံးလေးဘင်းဆိုတဲ့စကားလုံးလေးပါလာတယ်ရုပ်တရားမှာဥပတ်ထီပင်ရှိတာရှိတယ်ဗောရှိရင်ဥပတ်ထီပင် definition ဒီအခုစိတ်နဲ့တင်ဆိုင်တာမဟုတ်ဘူးရုပ်နဲ့နေရင်လည်းဒါဖြေရလိမ့်မယ်ဒါကြောင့်ဥပတ်ထီပင်ဆိုတဲ့စာကြောင်းရဲ့ဘင်းမှာတောင်းလိုက်ကလေးတားပါထောင်လိုက်ကလေးတားပါတားပြီးရင်ခုနှစ်တည်းရေးမယ်62 96 2007 3နှစ်နေပါလေဒါကြောင့်ဥပတ် definition key definition being definition นี่အရေးကြီးတယ်ကဲဖတ်လိုက်အောင်ဥပတ်ဆိုတာဘာလဲဖြစ်ပေါ်ရန်ဖြစ်ပေါ်ရန်အကြောင်းပြည့်စုံညီညွတ်၍ဆိုပြီးမြားလေးချူဟဲ့လားအရာဝတ္ထုတစ်ခုဖြစ်လာဖို့ဆိုတာအကြောင်းပြည့်စုံလားမပြည့်စုံဒါကြောင့်ဖြစ်ပေါ်ရန်အကြောင်းပြည့်စုံ၍လိုင်းထားမယ်ပရမတ္ထသဘောတရားတို့၏၈ဥစွာဖြစ်ပေါ်လာသောခဏအခါပရမတ္ထသဘောတရားတို့ဤလို့ပြောတော့စိတ်တွေလည်းပါမယ်ဟဲ့လားစေတသိက်တွေလည်းပါမယ်ရုပ်တွေရောပါမယ်စိတ်နဲ့စေတသိက်ဒီတိကျဖြစ်တာလားအတူဖြစ်တာလားဒါဆိုရင်စိတ်ရဲ့သက်တမ်းကဥပတ္တိပင်ခဏငယ်၃ချက်ဆိုစေတသိက်ကရောဥပတ္တိပင်မြင်ရမှာပေါ့စိတ်တို့ရဲ့ဥပတ်နဲ့စေတသိက်ရဲ့ဥပတ်ကျူလာဧကုတ်ပါဒစိတ်တို့ချုပ်တာနဲ့စေတသိက်ချုပ်တာကျူလာဧကနိရောဓသဘောပေါက်နေကြရမှာရှင်းတယ်နော်ကဲဒါဆိုရင်ခီဆိုတာဘာလဲဖြစ်ပေါ်ပြီးသောပရမတ်တရားတို့ဤလိုင်းကြမချုပ်သေးမီဒီနေသောအခိုက်အတန်မဖြစ်သေးတဲ့ပရမတ်လားဖြစ်ပေါ်ပြီးတာဖြစ်ပေါ်ပြီးသောပရမတ်တရားတို့ဤမြားလေးသူမချုပ်သေးမီတည်နေတဲ့အခိုက်အတန့်ခါလေးကိုဘာလို့ခေါ်လဲခြေခနာကဲဘင်းဖြစ်ပေါ်ပြီးသောပရမတ်တရားတို့ဤမြားလေးသူလိုင်းတာ क्वे ပြောင်းချုပ်ဆုံးတဲ့ခဏကိုဘာလို့ခေါ်လဲဘင်းခနာဒါဆိုရင်ဥပတ္တိပင် definition လေး၃ခုလုံးပြန်ပေါင်းဆိုအောင်ဖြစ်ပေါ်ရန်အကြောင်းပြည့်စုံညီညွတ်၍ဒီမှာခဏခဏဆိုစကားလုံးလေးတွေ့မယ်တဲ့ခဏဆိုတဲ့စကားလုံးကမြန်မာစကားလုံးမဟုတ်ဘူးတဲ့ဒါပါဠိစကားလုံးကျမတို့မြန်မာစကားလုံးကဒါတွေယူယူသုံးတာဒါကြောင့်ခဏလေးစောက်ပါလို့ပြောရင်ခဏဆိုတာအကြာကြီးမဟုတ်ဘူးတဲ့အချို့တိုးဆုံးတော့အချိန်ကျမတို့ပါဇက်ကပြောတော့ခဏစောက်ပြီတခါလေးပေါ်မလာဘူးလားအဲ့တော့ကျမတို့ခဏကတော့ဘာခဏလဲတော့မသိဘူးเนาะဓမ္မမေရှင်လေဒါကြောင့်ခဏဆိုတာအတိုးဆုံးတော့အချိန်ကလာဒါဆိုရင်စိတ်သက်နဲ့ပတ်သက်စိတ်သက်ဒီစိတ်သက်ခဏအားဖြင့်တစ်ချက်ဥပ္ပတိပင်ရဲ့လို့ခဏငယ်အားဖြင့်၃ချက်လို့သိသွားပြီအဲ့ဒီမှာကျမတို့စိတ်မှာတဲ့ဖြစ်တာရဲ့တည်တာရဲ့ပြက်တယ်ဆိုဥပက္ခဏထိခဏဘိခဏဆိုပေမဲ့ဟဲ့လားဒီနေရာမှာအချို့ပုဂ္ဂိုလ်တွေကစိတ်ရဲ့ထိခဏမရှိဘူးလို့ယူဆကြတဲ့အတွက်စိတ်ရဲ့ထိခဏရှိမရှိပြဿနာလေးပေါ်လာတယ်အဲ့ဒီကဏ္ဍလေးကိုတော့ကျမတို့ခဏနားမယ်နောက်တစ်ချိန်ကြတော့သိမယ်ဟုတ်ပြီနော်ဒီနေ့နှစ်ချိန်ဆက်တိုက်နော်ကြည့်ခဏနားရအောင်